စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်လက်ဒေသကထုံမှန်းကျေးရွာကိုစက်တင်ဘာ30ရက်မနေ့အစောပိုင်းကတည်းကအင်အားအများအပြားနဲ့စစ်ကောင်စီဘက်ကနေနယ်မြေရှင်းလင်းရေးတွေလှုပ်လာခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စက်တင်ဘာလကုန်30ရက်ကစလို့အောက်တိုဘာ3ရက်နေ့အထိ4ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မင်းကင်းဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။တိုက်ပွဲကတော့သူကတော်တော်လေးပြင်းထန်တယ်လို့ပြောရမှာပဲ။ဘာလို့ဆိုတော့သူတို့ဘက်ကဒီဆက်လက်တွေတုံးလာတဲ့အခြားစိတ်မှားဆိုရင်တရားနဲ့ဆက်မမိုက်ပါလက်နက်ကြီးတာလွင်ရရည်ပြက်ခတ်တုံးလုံးလိုက်တွေ့ရတယ်ဘုန်းတော်။ဒီရတဲ့လောက်ကဆိုရင်စစ်တမ29ရင်းနေကဒီအာနာဒိန်းစက်ကောင်စီရဲ့ဒီကာကွယ်ရေးဝင်ကြီးညှထိုးလာသွားပြီးမှဒီအတိအကျများနေတဲ့အတွက်ဒီမင်းမျိုးရှင်းလင်းဖို့ဆိုပြီးမှပြင်ပြချက်တချို့ပြောသွားတယ်လို့လည်းအတွင်းတင်ရတယ်ကြာကျွန်တော်တို့အဲ့ထုံမင်းရွာဆိုရင်တော့မရှိပြရတဲ့လောက်ကဆိုရင်တော့အင်ဂျီ28 A ကိုမရှိဘူးဖြစ်စီထားပြီးလို့ပြရတယ
်စစ်ကောင်စီမြဝတီသတင်းဌာနကတော့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးဟာမင်းကြီးမျိုးကဌာနဆိုင်ရာတာဝန်ရှိသူတွေမျိုးမိမျိုးဖတွေနဲ့ဒေသခံပြည်သူတွေကိုတွေ့ဆုံခဲ့တယ်လို့သတင်းထုတ်ပြန်ထားပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေပြောတဲ့မင်းကြီးမျိုးနယ်ကိုနယ်မြေရှင်းလင်းဖို့အမိန်ပေးတယ်ဆိုတာကိုတော့ VOA ကတီးခြားအတည်မပြုနိုင်ခဲ့ပါဘူးအခုလိုစစ်ကောင်စီကနယ်မြေရှင်းလင်းမှုအတွင်ထုံမှန်းကျေးရွာကအသက်50ကျော်အမျိုးသားတဦးလည်းသေဆုံးခဲ့ပါတယ်ဒါအပြင်ပသေးညောင်ကိုင်းဖက်ထုတ်လင်းလူစတဲ့ကြေးရွာတွေအပါအဝင်ကြေးရွာပေါင်း9ရွာတဲ့မနေထောင်ထဲကြီးတဲ့ဒေသခံတွေဟာစစ်ဘေးရှောင်ဒုက္ခသည်တွေအဖြစ်တောတောင်တွေထဲမှာပုံအောင်နေထိုင်နေကြရပါတယ်။အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်လို့စစ်ဘေးရှောင်ဒေသခံတဦးကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါတယ်
။စစ်ဘေးရှောင်အနေနဲ့ကတော့900 800လောက်ပြီးနေကြတာပဲ။ပြီးနေတဲ့ဒေသခံတွေထောင်ကျော်လောက်တော့ရှိမှချင်းတယ်ဗျ။ကျွန်တော်တို့ရွာကတော့လာပြီးမှမမွေသေးဘူးတော့ကျိုးမှရှောင်ထားရတာပါအစားဝင်နေခက်ခဲရောလူအိုလူမင်းတွေရောပို့တဲကြရနဲ့ကျမ်းမကြီးမကောင်းတဲ့လူတွေနဲ့ငိုတဲ့လူကငိုအဲ့လိုဖြစ်ကုန်ကြတာပေါ့ညာကြီးကဒီမဲ့မိုးကတည်းကမညာတော့ကမိုးကရောညာလုံးပြီးသွားနေကြတာပါကြောက်တော့ရဲ့
လက်ရှိမှာစစ်ကောင်စီကထုံမှန်းကျေးရွာအနီးတက်ဆွဲထားပြီးစစ်ရေးတင်းမာမှုတွေဖြစ်ပေါ်နေပါတယ်ဒါအပြင်မုံရွာမျိုးကနေစစ်ကောင်စီရဲ့စစ်သင်္ဘောတွေလည်းစံတက်လာတဲ့အတွက်တိုက်ပွဲတွေဟာဆက်လက်ပြီးပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေဘက်ကတော့မင်းကင်းမျိုးကစစ်ကောင်စီတပ်ဖွဲ့တွေတက်ဆွဲထားတဲ့နေရာအနီးတစ်ဝိုက်ကနေပြည်သူတွေဟာခက်ခွာခွာနေကြဖို့သတိပေးထားတာရှိပါတယ်။အဲ့ဒီလိုစီးရဲတင်းမာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။